မြန်မာနိုင်ငံကရေဘေးသစ်ဒုက္ခသည်တွေအတွက်လိုအပ်နေတဲ့အကူအညီကိုဂျပန်အစိုးရကနေပြီးတော့ JICA ဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီကနေတဆင့်ပေးအပ်လှူဒါန်းလိုက်ပါတယ်ပြည်နယ်တချို့မှာတော့ရေပြန်ကျသွားပြီမဲ့လို့လက်ရှိမြန်မာနိုင်ငံတဝန်းမှာရေဘေးသစ်နေတဲ့ဒုက္ခသည်ဥယေက3000ကျော်အထိရှိနေသေးတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုကောင်းဇဟိန်ကသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံမှာဇူလိုင်လ20ရက်နေ့ကစတင်ပြီးမိုးရေချိန်များကရေကြီးရေချမ်းမှုတွေနဲ့ကြုံခဲ့ရတဲ့နေရာတွေကိုဂျပန်အစိုးရအနေနဲ့လိုအပ်တဲ့ကူညီထောက်ပံ့မှုတွေပေးသွားမှာဖြစ်တယ်လို့ဂျိုက်ကာဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်အေဂျင်စီကပြန်ကြားရေးတာဝန်ခံကိုကျော်လွင်ဦးကပြောပါတယ
်။ကျွန်တော်တို့ကတော့ကျွန်တော်တို့ကဟိုရေတိုင်ကြီးပေါ့နော်။ဒီမှာအသုံးပြုနိုင်မှုတွေရေတိုင်ကြီးလေးရေတန့်ကြီးပေါ့နော်။အဲ့ဒါကျွန်တော်25ခုတစ်ခုကိုကျွန်တော်တို့လီတာ3000ကျော်ဝင်နေ။3350နဲ့ဒီနေ့ကျွန်တော်ပြန်ကြည့်လိုက်အောင်မယ်။နော်။အဲ့ဒါရေနောက်ပြီးတော့25ခုရေနောက်ပြီးတော့ကျွန်တော်တို့တန့်ပေါ့နော်။မိသားစု9ယောက်လောက်နေနိုင်တဲ့တန့်ပေါ့နော်ရာရီတဲပေါ့နော်အဲ့ဒါကျွန်တော်တို့အလုံးတစ်ထောင်ပါခင်ဗျာကျွန်တော်အဲ့ဒါသတ်မှုဟိုဆိုနော်ဒီဂျပန်အစိုးရနေပြီးတော့ကျွန်တော်ဂျိုက်ကားနေတစ်ဆင့်ဟိုကျွန်တော်နိုင်ငံမှာဆောင်းရနေတဲ့ရေပေးတဲ့ဒေသတွေကိုဒီပူညီကလေးလို့အထောက်အပံ့ပြုနိုင်ဖို့ကျွန်တော်ပတ်မိုးတာပါခင်ဗျာဟုတ်ကဲ့ပါ
မိုးတုံလေးကကောင်းပြီးမိုးဆက်တိုက်ရတွန်းခဲ့တာကြောင့်မိုးပြင်းနဲ့ကင်းရင်ပြင်းနဲ့ပဲခူးတိုင်းဒုက္ခမြစ်တွေမှာစိုးရင်ရေအမတ်ထက်ကျော်လွန်ပြီးရေကြီးရေချမ်းတာတွေဖြစ်ပေါ်ခဲ့ပါတယ်လက်ရှိမြန်မာနိုင်ငံမှာတော့ရေပိသင့်ဒုက္ခသည်ဥယျ3000ကျော်ရှိနေသေးတယ်လို့လည်းလူမှုဝန်ထမ်းကေစရီနဲ့ပြည်내နေရာချတာရေးပြောင်းစုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ
်ရေပိကတော့အခုတော်တော်ဆင်ဆဲလေအခုရွံ့နေရော့နေသွားပါပြီအစားကတော့3000ကျော်ကနေအခုလက်ရှိဟိုစခန်းမှာရှိတာက36882ဦးရှိတယ်စခန်းကြီးအကုန်လုံးပေါ့တနေငံလုံးဆိုတာကရင်ပြည်နယ်မွန်ပြည်နယ်ဒီနေ့နာရီပဲကိုဟုတ်ပါတယ်ဒါပေမဲ့အဓိကတော့ကရင်မွန်ပဲခူးပေါ့နော်တနင်္လာနေ့မှနည်းနည်းကြံတယ်အဲဒါပါပဲအဲ့ဒီဟာကစုစုပေါင်းလူကြီးကကဲ့မှရှိတာ36882ဦးရှိတယ်အဲ့ဒီကလက်ရှိပေါ့နော်အခုစခန်းကတော့တရားတစ်ခုကြံသေးတယ်အဓိကတော့များများကြံတာကတော့ပဲခူးတိုင်းမှာဖြစ်ပါတယ်ပဲခူးတိုင်းမှာ60ခုကြံတယ်စခန်းမွန်ပြည်နယ်မှာ17ခုကြံတယ်ကရင်ပြည်နယ်မှာ19ခုကြံတယ
်ရေဘေးဒုက္ခသည်စကန်တွေမှာအဖြစ်များလေးရှိတဲ့ဝမ်းပြေဝမ်းလျှော်ယောဂါတွေမဖြစ်စေဖို့တောက်တုံးရည်တဲ့ရရှိနိုင်ဖို့ကိုလည်းအဓိကထားလှုပ်ဆောင်နေတယ်လို့လည်းဝန်ကြီးကပြောပါတယ်